တော်တာရှင်များကျမ်းမာတော်မူပါစရှင်နိုင်ငံတော်သမ္မတကြီးဦးဝင်းမြတ်လိုလားတဲ့ဖြောက်မှတ်အမှန်ကန်တဲ့တရားစီရင်ဖြစ်ဖို့တရားသူကြီးနဲ့ရှင်နေများအပြင်အရေးကြီးတဲ့အခြားသောစက်ကောင်များကတော့ရဲတပ်ဖွဲ့တာဝန်ရှိသူများနဲ့ဥပဒေအရရှိအဆင့်ဆင့်တို့ဖြစ်ကြပါတယ်ယနေ့ခေတ်ပြည်သူလူထုအနေနဲ့တရားမျှတမှုကိုလက်လန်းမှီဖို့တရားရုံးများနဲ့ရဲတပ်ဖွဲ့တို့ကိုအားကိုးကြရမယ်အစားအချာနီလန်းနေဖြစ်တဲ့ဘုံကြီးเจ้าဖျားရှိခိုးเจ้าများအပါဝင်ရက်ွက်ကြေးရွာအဆင့်လူကြီးများနဲ့ပဲပြည်တနာကိုစူးစားဖြည့်ရှင်းလိုကြပါတယ်အစိုးရနဲ့ဥပဒေပြုအမတ်များကတီစဲဥပဒေများအတိုင်းတရားမျှတမှုကိုရှာဖွေဖို့အားတန်ကြပေမယ့်ပြည်သူအများစုကတော့ဒီလိုမဟုတ်ပါဘူးရှင်ဒီလိုဥပဒေနဲ့တီစဲရန်နေရာများကိုအားမကိုးခြင်းဖြစ်ရတာကလည်းတီစဲတရားမျှတမှုဆိုင်ရာဇက်ကောင်အများစုရဲ့တာဝန်ခံမှုအားနည်းခြင်းဥပဒေလှုပ်ထုံးလုံနည်းတွေကိုနားမလည်ကြခြင်းတရားစရိတ်မတက်နိုင်ကြခြင်းယုံသုံးဘာသာစကားဆိုင်ရာအခက်အခဲရှိခြင်းစတာတွေကြောင့်ဖြစ်ပါတယ်။ဥပမာအားဖြင့်တင်ပြရရင်2018ခုနှစ်မှာမရင်းကျင့်ခံရတဲ့73နှစ်အရွယ်အမျိုးသမီးငယ်လေးကအခင်ဖြစ်စဉ်ကလုံးကြီးဖြောက်ဖြက်ခံထားရပြီးရဲထံမဒိမ့်မှုကိုလာရောက်တိုင်တန်းခဲ့ပါတယ်အမှုစစ်ဆေးတဲ့ရဲကအခင်းဖြစ်လုံးကြီးမရှိလဲတပ်သေးကံပစ္စည်းကိုဓာတ်ခွဲကံပို့ဖို့အခြားအဝတ်အစားတစုံယူခဲ့ဖို့မှားကြတာမျိုးဖြစ်ပါတယ်အခင်းဖြစ်စဉ်ကလုံးကြီးမဟုတ်ရင်ဓာတ်ခွဲကံကအဖြေကကျူးလွန်ခံရသူအတွက်ဘလို့မှအထောက်အကူမဖြစ်မှာကိုတိပါရက်နဲ့မြောက်ဥကလာရဲစခန်းရဲ့အမှုစစ်တဦးကအမှုကိုတရားစွဲတင်ဖို့စူးစမ်းစီစဉ်တာမျိုးကိုဝမ်းထဲတုံ့လှုပ်ဖွယ်တွေ့ရှိခဲ့ရပါတယ်။အိမ်ရှာဖွေတဲ့ကိစ္စတွေဝရမ်းထုတ်ဆင့်ဖို့ကိစ္စတွေကိုပြစ်မှုဆိုင်ရာဥပဒေတွေမှာတိကျစွာပြဋ္ဌာန်းထားပါရက်နဲ့ရဲတွေကိုရှာဖွေဝရမ်းထုတ်ဆင့်ဖို့ခွင့်မပြုသင်ပါဘူးရှင်ဒါအပြင်ရဲလက်ဆွဲဒုတိယတွဲရဲ့အပိုက်1383ညမှာအချုပ်မှာရှိသူတစုံတယောက်ကိုအကြောင်းအခွင့်မရှိဘဲနာကျင်စေရင်ညှင်းမှန်းနှိပ်စက်သူရဲဟာဘလို့ပဲယာဒူးဖြစ်ပါစေဘလောက်ပဲအထက်အမှုထမ်းခဲ့ခြင်းကောင်းခဲ့ပါစေမညာတာရပဲယာဒူးကနေအမြဲတမ်းထုတ်ပယ်ဖို့လမ်းညွှန်ထားပါတယ်အချုပ်မှာရှိနေသူတွေကိုရုံရင်းကြမ်းတမ်းတာတွေအနှဲငယ်လေးတောင်နာကျင်အောင်ပြုလုပ်ခြင်းဖြင့်ရက်တက်ဖွဲ့နာမည်ပြက်စီတာကိုကာကွယ်ရမယ်လို့ပြက်ပြက်သားသားပြဋ္ဌာန်းပေးထားပြီးဖြစ်ပါတယ်။ဒါပေမဲ့လေအချုပ်မှာရှိသူတွေကိုရုံရင်းကြမ်းတမ်းစွာဆက်ဆံခြင်းဖြင့်၎င်းချင်းချောက်ခြင်းဖြင့်၎င်းနှိပ်စက်ညှဉ်းပန်းခြင်းဖြင့်၎င်းမိမိအလိုရှိရာတတိထွက်ချက်တွေကိုရယူကြတဲ့ဖြစ်စဉ်တွေလည်းရှိနေကြပါတယ်။တတိကံဥပဒေအရာရဲထံထွက်ဆိုချက်များဟာတရားရုံးရှေ့မှာတတိကံမဝင်တော်လဲပဲတရားရုံးနဲ့ဥပဒေအရာရှိများကတရားမျှတမှုကိုရှာဖွေရမှာအလွန်အထောက်အကူပြုပါတယ်။ရဲစခန်းမှာတတိထွက်ချက်အသီးသီးကိုမယိုးဖြောင့်စွာရယူနေကြမယ်ဆိုရင်တတိကံပစ္စည်းတွေကိုလီဆဲတင်သွင်းနေကြမယ်ဆိုရင်မြို့နယ်ဥပဒေရုံးကစစ်ဆေးပြီးအရေးယူဖို့ဥပဒေရွေးချယ်ရမှာလွဲချော်မှုတွေရှိလာမှာဖြစ်ပါတယ်။တခါရဲစခန်းကစုံစမ်းစစ်ဆေးနေစဉ်ကာလမှာတတိကံပစ္စည်းပျောက်ဆုံးခြင်းတတိကံပစ္စည်းလဲလှယ်ခြင်းဖျောက်ဖျက်ခြင်းဖြစ်ရများစွာလည်းရှိနေပါတယ်။မြောက်ကလာပမြို့ရဲစခန်းမှာတတိကံပစ္စည်းကိုဖျောက်ပြီးအစ်စ်ကိုအစာထိုးဖန်တီးထားလို့အပြစ်ကင်းစင်သူတချို့ဟာမလိုအပ်ပဲအမှုကိုနှစ်ရှည်လားများရင်ဆိုင်နေရတာတွေလည်းရှိပါတယ်။ဒါတွေကိုကြည့်ခြင်းအားဖြင့်ရဲတပ်ဖွဲ့ဝင်အချို့ရဲ့ကျင့်ဝတ်ဖောက်ဖျက်မှုတွေကြောင့်တရားရုံးမရောက်ခင်တည်းကအမှုတွေတချို့ဟာတရားမျှတမှုပျောက်ဆုံးခဲ့တာဖြစ်ပါတယ်။တခါမြို့နယ်ဥပဒေအရာရှိအဆင့်ဆင့်ဟာရဲကတင်ပြလာချက်ပေါ်မှာဥပဒေအကြံဉာဏ်များပေးရပြီးထို့သို့ပေးပြီးမှသာရဲကတရားရုံးကိုအမှုဆွဲတင်ပြနိုင်တာဖြစ်ပါတယ်။ရဲတပ်ဖွဲ့ကအမှုကိုခိုင်မာစွာတိစောက်နိုင်ရေးအတွက်ကြီးကြပ်ကြရပါတယ်။ မိမိအကြံပြုချက်နဲ့အညီဆောင်ရွက်ခြင်းရှိမရှိကိုလည်းစစ်စစ်တင်ပြကြရပါတယ်။ပထမသတင်းပေးတိုင်ကြားချက်မရှိဘဲလူတစ်ယောက်ကိုပြစ်မှုကျူးလွန်သူလို့ယူဆပြီးဖမ်းပြီးနောက်မှာအမှုဖွင့်ခြင်းတွေကိုလည်းကြက်မှတ်နိုင်ဖို့အရေးကြီးလာပါတယ်။ဒါကြောင့်ဖြောင့်မှန်တဲ့တရားစီရင်ရေးအတွက်တရားသူကြီးတဦးချင်းကဒါဝင်ခံမှုမြန်မာယုံနဲ့မရပါဘူး။တရားရုံးရှေ့ကိုရောက်လာတဲ့အမှုတိုင်းဟာရဲနဲ့ဥပဒေအရာရှိများကဥပဒေနဲ့အညီဆွဲဆိုတင်ပို့ခြင်းဖြစ်ဖို့အရေးကြီးပါကြောင်းတင်ပြလိုက်ရပါတယ်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေ။မတူကွဲပြားမှုများကိုတန်ဖိုးထားရင်ကျမညီညွတ်သိမ်းပါရှင်။